ရုရှားနိုင်ငံပင်လယ်နက်ဒေသမှာတည်ရှိတဲ့ဆိုချီအပန်းဖြေမြို့မှာဆောင်းရာသီအိုလံပစ်အားကစားပြိုင်ပွဲကိုတောက်ကြနေမှာစတင်ဖွင့်လှစ်ပြီးပြိုင်ပွဲတွေကိုစတင်ကျင်းပနေပြီဖြစ်ပါတယ်။ဒီအိုလံပစ်ပြိုင်ပွဲဟာအရင်ဆိုဗီယက်ရုရှားပေါ်မှာအများရှုမြင်ခဲ့တဲ့ပုံရိပ်ကိုအသွင်အသစ်နဲ့မြင်လာအောင်လှောက်ဆောင်နိုင်မယ်လို့ပွဲတော်ဖြစ်မြောက်ရေးစီစဉ်သူတွေကမျှော်မှန်းထားတာဖြစ်ပါတယ်။အသစ်ဆောက်လုပ်ထားတဲ့Fish Olympic အားကစားရုံကြီးဟာလူပေါင်း4000လောက်ဆင်ပါတယ်ဖွင့်ပွဲမှာရုရှားတီဂီတာတွေဘဲလေးကကြေးတွေဂျွန်ဘာနဲ့အာကာသယဉ်မှုတွေရဲ့ပြကွက်တွေလည်းပါဝင်ပါတယ်နိုင်ငံပေါင်း80ကျော်ကအားကစားသမားတွေနဲ့ပြည့်နေနေပါတယ် Olympic မီးရှုတိုင်းကိုထွန်းညှိပြီးမီးရှုမီးပန်းတွေနဲ့ညဘက်ဖွင့်ပွဲအခမ်းအနားကိုကြီးကြီးကျယ်ကျယ်ကျင်းပတာဖြစ်ပါတယ်ကမ္ဘာတစ်လွှားကနိုင်ငံခေါင်းဆောင်40ကျော်တက်ရောက်တဲ့ဒီအခမ်းအနားမှာရုရှားသမ္မတဗလာဒီမီယာပူတင်နဲ့အတူကုလသမဂ္ဂအတွင်းမှုချုပ်မစ္စတာဘန်ကီမွန်းတို့လည်းတက်ရောက်ပါတယ်။ဒီပွဲကိုတော့အမေရိကန်သမ္မတဘရက်အိုဘားမားနဲ့တခြားဥရောပခေါင်းဆောင်တချို့တက်ရောက်နိုင်ခြင်းမရှိပါဘူး။နိုင်ငံတကာအိုလံပစ်ကော်မတီရဲ့ဥက္ကဋ္ဌသောမတ်စ်ဘက်ချ်လည်းကမ္ဘာတဝန်းကအားကစားဝါသနာရှင်တွေနဲ့အတူဒီပွဲမှာတက်ရောက်ခဲ့တာပါ။